မြန်မာနိုင်ငံကိုဒုတိယကြိမ်လာရောက်ခဲ့တဲ့အမေရိကန်သမ္မတဘရက်ကိုဘားမားဟာအခုတစ်ခေါက်ဒုတိယမြောက်ခီးစဉ်မှာသမ္မတဦးသိန်းစိန်နဲ့ရောဒေါအောင်ဆန်းစုကြည်ပါဝင်လွှတ်တော်ခေါင်းဆောင်တွေလူမှုအဖွဲ့အစည်းတွေလူငယ်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေရှေ့တိုးဆောင်ရွက်နိုင်ဖို့ကြိုးပမ်းခဲ့တာတွေ့ရတယ်လို့အများကသုံးသပ်ကြပါတယ်။မြန်မာနိုင်ငံကိုသုံးရကြာခီးလာရောက်ခဲ့တဲ့အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်ပြီးမြန်မာအရေးလေ့လာသူတွေရဲ့အမြင်တွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဩဇာကြီးတဲ့အမေရိကန်သမ္မတတဦးအနေနဲ့မြမအရေးအချိန်ပေးဆောင်ရွက်မှုဟာထူးခြားတယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။ဥပမာသူသမ္မတတက်တမ်းမှာသမာပြည်ကိုနှစ်ကြိမ်ထိလာတယ်ဆိုတဲ့ဥစ္စာကထူးလဲထူးခြားတယ်။နောက်တစ်ခုကအစိုးရအဖွဲ့ဦးသိချင်းအစိုးရအဖွဲ့အတွက်ရောအဲပြီးတော့မှနောက်ဒီဘက်ကဒေါန်ဆန်းစုကြည်လိုမျိုးဒီအတိုက်ခံကောင်းဆောင်တော့နှစ်ဖက်စလုံးအတွက်အကျိုးရှိတယ်လို့ထင်တယ်။အဲပထမတစ်ခုကတော့အစိုးရအဖွဲ့အတွက်ဆိုလဲအဲ့လိုပေါ့ဟိုအမေရိကန်သမ္မတကနှစ်ကြိမ်ထိလာတယ်ဆိုတော့သူရဲ့ပြည်ရင်ကြောင်းလေးလုံနေတာကိုလည်းအားပြည့်တယ်ဆိုတဲ့သဘောလေးပါတယ်နောက်တစ်ခုကအဲသူတို့အမြဲတမ်းဒီပြည်ရင်ကြောင်းလေးနဲ့ပတ်သက်လို့စောင့်ကြည့်နေတယ်ဒီတော့မှအဲသူတို့ကိုယ်ရင်နောက်ထပ်အပြည့်အဝပြည်မှုရဖို့ရဖို့ဆိုရင်ဒါဒီလိုအပ်တယ်ဆိုတာလာပြီးတော့ဟိုပြောဆိုပေးတဲ့သဘောလေးပါတဲ့ခါကျတော့ဒါအစိုးရတော်လည်းကောင်းတယ်နောက်ဒုတိယတစ်ခုကတော့ဒုံဆန်းစုကြည်နဲ့ဒီအတိုက်အခံတွေကိုပါလာပြီးတော့တွေ့တယ်ဆိုကြတဲ့ကဒီဗမာပြည်ဒီမိုကရေစီပြည်ရင်ကြောင်းလေးနဲ့ပတ်သက်လို့သူတို့တွေကဒီတိုင်းမနေပါဘူးအမြဲတမ်းစောင့်ကြည့်နေပါတယ်အမြဲတမ်းသူအပြည့်စုံကြည့်နေပါတယ်သူတို့ကလာပြောရတဲ့အတွက်ကြောင့်ကောင်းတ
ယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အပြင်လူမှုလူအဖွဲ့အစည်းအသီးသီးနဲ့ဒါမှကကျောင်းသားလူငယ်တွေနဲ့ပါတွေ့ဆုံခဲ့တဲ့သမ္မတဥဘာမဟာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေရဲ့အရေးပါမှုကိုဒေါအောင်ဆန်းစုကြည်နဲ့ကိုမင်းကိုနိုင်တို့နမူနာယူဖို့မှာကြားချက်ကနေသိနိုင်တာမို့ဂုံယူတယ်လို့88မျိုးဆက်ခေါင်းဆောင်ကိုမြအေးကပြောပါတယ်
သမိုင်းဥပမာဒီမြန်မာနိုင်ငံကိုလာသွားတဲ့ကိစ္စဟာကျွန်တော်တို့နိုင်ငံအတွက်ကအရင်ကောင်းပါတယ်ကျွန်တော်မြင်တဲ့ဟာနောက်သမိုင်းဥပမာပြောရတဲ့အခါကြီးလည်းပတ်သက်ပြီးကျွန်တော်မှအငင်းပွားစရာတစ်ချက်မှကျွန်တော်မရှိပါဘူးအထူးသဖြင့်ကျွန်တော်တို့ရဲ့ခေါင်းဆောင်လည်းဖြစ်တယ်ကျွန်တော်ရဲ့ညီအစ်ကိုလည်းဖြစ်တဲ့ကိုမင်းကိုနိုင်ကိုမင်းကိုနိုင်88ပါအတောက်ဒီကုဒကနာမည်ကိုထည့်ပြောပါတဲ့အတွက်ကြောင့်မူလဲကျွန်တော်အရင်ကြည့်တင်ပါတယ်ဝမ်းလည်းတပါတယ်တနည်းအားဖြင့်88 project ရဲ့နိုင်ငံအခမ်းအနားတစ်ခုကိုအမေရိကန်သမ္မတဥဘာမားအတိအမှတ်ကြီးပြောဆိုသွားတယ်လို့ပဲကျွန်တော်နားလည်ပါလေ
မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်မသွားပဲရပ်တန့်နေတယ်ဆိုတာသမ္မတဥဘာမားကသဘောပေါက်တယ်လို့ပြောကြားခဲ့တာဟာ88မျိုးဆက်ကျောင်းသားတွေရဲ့သဘောနဲ့တထက်ထဲဖြစ်ကြောင်းပြောပါတယ်ဒါပေမဲ့ဒီမိုကရေစီပန်းနိုင်ရောက်ဖို့ရွေးကောက်ပွဲကျင်းပဖို့အရေးကြီးတယ်လို့ရွေးကောက်ပွဲမတိုင်ခင်တရားမျှတမှုရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ကြောင်းပြင်ဆင်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဦးစီသူအောင်မြင့်ကတော့ဘာပဲပြောပြောမြန်မာနိုင်ငံဒီမိုကရေစီရေးပြောင်းလဲဖို့ပြည်သူတွေကအဓိကကြတယ်လို့ဆိုပါတယ်
။ဒီအမေရိကန်ပြည်အောင်စုလိုနိုင်ငံတွေကဒါပြင်ပနိုင်ငံတွေပဲလေ။အဲတကယ်တကယ်ဒီထဲမှာအပြောင်းလဲကဒီထက်ပိုပြီးတော့အရှိကိုရောက်ဖို့ဒီအမျိုးသားပြည်နယ်ရင်ကြားစီရေးတိုင်းရင်းသားစီးပွားရေးတွေဒီထက်ပိုပြီးဖြစ်လာဖို့ဆိုတာကဒီပြည်တွေကအတိုက်ခံတဲ့ပြည်သူလူထုကအကုန်လုံးဒါကြိုးစားကြဖို့လိုတယ်အစိုးရဆိုလဲအစိုးရဘက်ကကြိုးစားဖို့လိုတယ်တကယ်တော့ကျွန်တော်တို့ကိုယ်တိုင်ကြိုးစားမှပဲဒီအပြောင်းလဲကြီးမြန်ဆန်မယ်စစ်မှန်တဲ့ဒီမိုကရေစီပန်းတိုင်ကိုရောက်မယ်ဆိုတာကိုတော့ကျွန်တော်တူးပြန်တော့အဲ့လိုပဲနားလဲ
သမ္မတဥဘာမဟာဩစတြေးလျနိုင်ငံက G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကနေတောက်ကြနေမှာထွက်ခွာသွားပြီဖြစ်ပါတယ်ရှင်